တနင်္ဂနွေနေ့ကလုတ်တဲ့ပါကစ္စတန်အနောက်မြောက်ပိုင်းခိုင်ဘာပတ်စတွန်ကပြည်နယ်ကနိုင်ငံရေးစုဝေးပွဲတစ်ခုမှာအထေကံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ40ထက်မနည်းသေဆုံးပြီးတော့လူ130ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အဲဒီမှာစုစုဝဝထိခိုက်ဒဏ်ရာရသူတွေကိုစစ်ရဟယင်တွေတုံးပြီးတော့ရေးပေါ်တေဖို့ပေးခဲ့ပါတယ်။စစ်သားတွေနဲ့ကယ်ဆယ်ရေးလုပ်သားတွေဟာထိခိုက်ဒဏ်ရာရသူတွေကိုလူနာကျင်ကတ်တွေနဲ့ရရင်ပေါ်ကိုတင်ဆောင်ပေးခဲ့ကြပြီးတော့အနီးပြည်နယ်မြို့တော်ပတ်ရှွန်မှာရှိတဲ့စေယုံတွေကိုခေါ်ဆောင်သွားကြပါတယ်။သဘောရာပြင်ထန်တဲ့အစ္စလာမ်နိုင်ငံကြီးနဲ့ဆက်နွယ်တယ်လို့လူသိများတဲ့ရှီယိုဆွဲဝါဒီဂျမီယက်အလီမာအစ္စလာမ်ဖတ်စ်ပါတီရဲ့နိုင်ငံရေးဖွဲ့တစ်ခုမှာအခုလိုမျိုးပောက်ကွဲမှုဖြစ်သွားတာပါ။ပောက်ကွဲမှုဟာအသေးကဘုံခွဲတိုက်ခိုက်မှုကြောင့်ဖြစ်တယ်လို့ပြည်နယ်ရဲချုပ်အက်တာဟာယက်ကရိုက်တာသတင်းဌာနကိုပြောပါတယ်။အခင်းဖြစ်တဲ့အာဖဂန်နေချင်းဆက်ဘာဂျူဝါဒေတာနဲ့အနီးတစ်ဝိုက်ကစေယုံတွေကိုဒဏ်ရာရသူတွေကိုခေါ်ဆောင်သွားပြီးတော့အဲ့ဒီစေယုံတွေမှာရေးပေါ်အခြေအနေတရားသတ်မှတ်ထားတယ်လို့ KN ရဲအရာရှိနာဇီယာခန်းကပြောပါတယ်။နိုင်ငံရေးပွဲကျင်းပရာဆင်းမြင်းအနားမှာအသေးကဘုံခွဲတက်ခတ်သူကဖောက်ခွဲတက်ခတ်ခဲ့တာလို့ဒေသခံအရာရှိတွေကပြောတယ်ဆိုပြီးတော့ CNN သတင်းမှာဖော်ပြပါရယ်တက်ခတ်မှုဟာဘယ်သူလက်ချက်လဲဆိုတော့မသိရသေးပါဘူးဒါပေမဲ့လည်းဒေသတွင်းမှာရှိတဲ့ ISIS ဌာနကွဲဟာအခုဒီပွဲလုပ်တဲ့နိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေကိုအယူဆဆုံးခွာသွားသူလက်နက်ချသူတွေဆိုပြီးတော့သတ်မှတ်ပြောဆိုမှုရှိခဲ့မှုပါရယ်ဒီတက်ခတ်မှုအပေါ်မှာပါကစ္စတန်ဝန်ကြီးချုပ်ကလည်းအပြင်းထန်ကန့်ကွက်ရှုံချခဲ့ပါရယ်